ပြင်သစ်နိုင်ငံမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့သူလို့မတင်ကာရသူမိုဟာမက်အဘရီနီကဘရပ်ဆဲလ်စ်မြို့ဆာဗန်တမ်လေဆိပ်မှာမလ20ရက်နေ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့သူ2ဦးနဲ့အတူပါလာတဲ့အုတ်ထုတ်တဲ့လူဟာသူဖြစ်ကြောင်းဝန်ခံပြောကြားခဲ့တယ်လို့ဘယ်လ်ဂျီယံအစိုးရရှိနေကပြောပါတယ်ဘယ်လ်ဂျီယံရဲတပ်ဖွဲ့ကတောက်ချနေမှာပြုလုပ်ခဲ့တဲ့ဝင်ရောက်ဖမ်းဆီးမှုတွေအတွင်းပြင်သစ်နဲ့ဘရပ်ဆဲလ်စ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေသူလို့မတင်ကာရသူမော်ရိုကိုနွယ်ဘွားဘယ်ဂျီယံနိုင်ငံသားအသက်32နှစ်အရွယ်အဘရီနီအပါအဝင်လူ9ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လူပေါင်း32ဦးသေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့ပြီးခဲ့တဲ့မလအတွင်းကဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်နေသူ4ဦးကိုလည်းဘယ်ဂျီယံအစိုးရရှေ့နေကစနေနေ့မှာဆွဲဆိုလိုက်ပါတယ်။ဖမ်းဆီးထိန်းသိမ်းထားတဲ့အဘရီနီ၊အိုဆာမာ K, FBM နဲ့ဘီလာ EM တို့ကိုမလ22ရက်နေ့ကဘရပ်ဆဲလ်စ်လေဆိပ်နဲ့မြေအောက်ယထာဘူရာယုံဒီမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေအတွက်အကြမ်းဖက်တပ်ဖြတ်မှုအကြမ်းဖက်အဖွဲ့အတွင်းပါဝင်လှုပ်ဆောင်မှုတွေနဲ့ဆွဲချက်တင်လိုက်ကြောင်းအစိုးရရှိနေရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Brussels တိုက်ခိုက်မှုနဲ့ဆွနေသူ6ဦးမြောက်ကိုဖမ်းဆီးလိုက်ကြောင်း Belgian Anabani ကစနေနေ့အစောပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့တခြားအသေးစိတ်အချက်အလက်တွေတော့ထုတ်ပြန်ခြင်းမရှိပါဘူး။